ည့်80ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်နေပြည်တော်ရန်ကုန်အပါအဝင်မြန်မာနိုင်ငံတစ်ဝန်းကမြို့ကြီးတွေမှာအလံတင်အခမ်းအနားတွေကျင်းပနေကြပါတယ်
ဒါကတော့ရန်ကုန်မြို့တော်ခန်းမရှိမဟာဗန္ဓုလပန်းတံကလွတ်လပ်ရေးတောက်တန်းမှာမနေ့၄နာရီမိနစ်၂၀ကနိုင်ငံတော်အလံတင်အခမ်းအနားကျင်းပရမှာဂုံပြူတပ်ဖွဲ့ကအလေးပြုနေတဲ့အတန်းလေးဖြစ်ပါတယ်။ဒီအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းတက်ရောက်ပြီးနိုင်ငံတော်သမ္မတဦးတင်ကျော်ပေးပို့တဲ့တဝန်ထမ်းကိုထပ်ကြားခဲ့ပါတယ်။အဲ့ဒီတဝန်ထမ်းမှာအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်မယ်ဖွဲ့စည်းပုံအခြေခံဥပဒေတည်ရဲ့ပေါ်ပေါက်ရေးပြည်သူအားလုံးပူးပေါင်းပါဝင်ဆောင်ရွက်အကောင်အထည်ဖော်ဖို့အဓိကတိုက်တွန်းထားပါတယ်
။ဒီမိုကရေစီစံတင်စံနှုန်းများနဲ့နိုင်ငံတော်နဲ့စစ်တရားကြီးဖွဲ့စည်းပုံအခြေခံဥပဒေတည်ရဲ့ပေါ်ပေါက်နဲ့ကြိုးပမ်းဆောင်ရွက်နေ။နိုင်ငံရေးလုပ်ငန်းတွေအများအကောင်အထည်ဖော်ဆောင်ရွက်နိုင်တယ်။အားလုံးဆောင်ရွက်ကြိုးပမ်းဆောင်ရွက်နေ။နိုင်ငံရေးဆွေးနွေးပွဲများမှာတင်ဆောင်ရနိုင်ငံရေးစံတင်ကိုရောက်ရှိအောင်ဒီလိုမျိုးကိစ္စအားလုံးမှာနိုင်ငံတော်နဲ့အတူပူးပေါင်းပါဝင်ဒီဘဝလေးကြီးအဓိကမောင်းရဖြစ်ပြီးပုံမိကဉာဏ်တော်အပြင်မြင့်တင်နေခြင်းဒီတရားကြီးလူမှုစည်းဝါးကစိုးတဲ့ကောင်းမွန်အောင်ဝိုင်းဝန်းစိုးမဆောင်ရဲ့ရည်မှုကိုဒိုင်းနာပြည်ပြလုံးကအလေးနဲ့ခံယူတဲ့ခိုင်မာသည့်စာရိတ်ကြခြင်းပူးပေါင်းပါဝင်အကောင်အထည်ပေါ်ဆောင်ရွက်ကြရန်ဒီနေ့ကြရောက်ပြီးဒီကနေ့ဆက်ကြည့်လို့ရတဲ့ဒီခါသမားတွေတိုက်တွန်းပြောတော်လိုက်ရပါတယ်
သမရဦးတင်ကျော်ပေးပို့တဲ့တဝန်ထမ်းကိုနိုင်ငံတော်မှာကျင်းပမယ်အနှစ်80ပြည့်လွတ်လပ်ရေးအခမ်းအနားတွေမှာထပ်ကြမှာဖြစ်ပါတယ်။ရှမ်းပြည်နယ်နောက်ချုံမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာလည်းသမရဦးတင်ကျော်ပေးပို့တဲ့လွတ်လပ်ရေးနေ့တဝန်ထမ်းကိုထပ်ကြဖို့ရှိကြောင်း NLD လွှတ်တော်အမတ်လက်ဖြင့်ဗဟုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးထွန်းကျော်ဟိန်က VOE ကိုပြောပါတယ်။NLD အစိုးရလက်ထက်လွတ်လပ်ရေးနေ့အခမ်းအနားကျင်းပတဲ့အနှစ်သာရနဲ့ပတ်သက်လို့သူကအခုလိုတက်ဆက်သေးပြောပါလေ
။ Now NLD အစိုးရလက်ထက်မှာတော့ကျွန်တော်တို့ကပါလို့ဆိုရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပေါ့နော်။ဒါလို့လွတ်လာအောင်လို့ဒါကျွန်တော်တို့ကြိုးစားတာကျွန်တော်ပြပါပါလေခင်ဗျာ။ဒါတနည်းအားဖြင့်တော့ဒီဥပဒေကြောင့်ကြီးမှာဆိုရှင်ရင်တော့ကျွန်တော်ရေးဖို့ဒီမှာမဟုတ်ဘူးလေလို့။နောက်ပုဂ္ဂိုလ်ဆိုင်ရာကျွန်တော်လွတ်လပ်မှုဥပဒေကိုဘာလို့များလို့ကျွန်တော်ဒီရေးဖို့ဆိုင်ရာဥပဒေဆိုရှင်ကျွန်တော်တို့ကဒါအင်္ဂလာခွေးကြီးတို့တော့ပြည်ပြန်သားစီရင်ကြတယ်ဆိုပြီးတော့ကျိုးတင်းရင်ကြတယ်ဆိုကျွန်တော်တစ်ချက်လေးတိုင်းရှိတယ်လို့ထုတ်သူပဲကျွန်တော်တို့ဒါပုဂ္ဂိုလ်ရေးဆိုင်ရာကျွန်တော်လွန်လုံးနဲ့လုံရုံမှုပြရမယ်ဆိုတော့ကျွန်တော်လာတာဥပဒေပြည်ပြန်ခံနိုင်ရှိတာပေါ့လေထုတ်သူပဲကျွန်တော်တို့ကဖြစ်တဲ့ဆိုရင်ငင်းချင်းရုပ်ကိုလည်းကျွန်တော်တို့ကအများကြီးကောင်းပြီလားရှိပါတယ်ဒီ2015ရုပ်ပွဲမှာဒါကျွန်တော်တို့ဒီရုပ်ပွဲရှင်ရဲ့ဇာတ်တော်လေးကျွန်တော်တို့အတိုင်းမှာမြင်ပြချင်တာကတော့ပြောသလိုပဲတရားဥပဒေစိုးမှုကြီးအဲ့လိုကျွန်တော်တို့ကလည်းဒီလိုရှိဒီနေ့ငန်းကြီးပေါ့နော်။ကျန်တာကြီးရောကျွန်တော်ပုံပြီးဆောင်ပြီးလာဖြစ်ပါတယ
်။စင်စိုးရလက်ထက်ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုအကန့်အသတ်နဲ့ကျင်းပခဲ့ပြီးနဲ့2010ရွေးကောက်ပွဲနောက်ပိုင်းသမ္မတဦးသိန်းစိန်ဦးဆောင်ရဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်နိုင်ငံတော်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုခံခံနာနာစတင်ကျင်းပခဲ့ပါတယ်။လက်ရှိတော့ဆန်းစုကြည်ဦးဆောင်ရဲ့ NLD အရက်သားအစိုးရလက်ထက်မှာလည်းလွတ်လပ်ရေးနေ့ဂုဏ်ပြုတဲ့အနေနဲ့ဒီကုန်ပြည်အားကစားပြန်ပွဲတွေအခြားပြောင်းပွဲရှင်ပွဲတွေနဲ့ချော်ပြေပွဲတွေကိုမြို့တိုင်းရွာတိုင်းမှာစီကားတိုင်းရိုက်စွာကျင်းပကြမှာဖြစ်ပါရဲ့ရှင်